တံပိုးကြီးမြမငွေဆက်ကူတွေမှာဆေးတွေပြတ်တာဆေးကွက်တာတွေတွေ့နေရလို့လူလူကြားမှာဝေဖန်ပြောဆိုနေတယ်လို့ငွေဆက်ကူအတူတွေဖြစ်နေမလားဆိုပြီးစိုးရင်တန်တရားတွေလည်းရှိနေပါတယ်ဘဟုပန်တာဝန်ရှိတဲ့သူတို့ကတော့သူတို့ရိုင်းနှိပ်တဲ့ဒီငွေဆက်ကူဟာအရေးသွေးပြည့်မိတယ်လို့ VOE ကိုပြောပါတယ်ခုလိုအချိန်နေမှာမြမကြက်ငွေပေါ်ယုံကြည်မှုပိုနည်းလာတယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
မြန်မာနိုင်ငံမှာလေပတ်သုံးဆွဲနေတဲ့ကြက်ငွေ 9,000 တန်နဲ့ 10,000 တန်ငွေဆက်ကူတွေမှာစေးသားအယောင်ပြန့်ကုန်တာပြောင်းသွားတာတွေဖြစ်နေတာကြောင့်ပြည်သူတွေကြားငွေဆက်ကူအတုတွေလားဆိုတဲ့စိုးရိမ်ပူပန်မှုတွေပေါ်ထွက်နေပါတယ်။ဘိုဘန်ဒူးဥက္ကဋ္ဌကတော့ဘိုဘန်ကထုတ်လိုက်တဲ့ငွေဆက်ကူတွေမှာအတုလို့ထင်ရနိုင်စရာအကြောင်းမရှိဘူးလို့ VOA ကိုပြောပါတယ်။ငွေရိုက်နှိပ်တဲ့ဆက်ကူကုန်ကျန်းကိုအရင်ကဂျာမနီကတင်သွင်းခဲ့ပေမဲ့လည်းအခုတခြားနိုင်ငံတွေစီကတင်သွင်းနေရပါတယ်။ဒါပေမဲ့လည်းငွေဆက်ကူရဲ့အရေးအသွေးနဲ့လုံခြုံမှုကိုတော့အာမခံနိုင်တယ်လို့ဘောဘန်ဒုဥက္ကဋ္ဌဦးဝင်းတော်က VOE ကိုပြောပါတယ
်။မရှိပါဘူး။အင်းလည်းမရှိပါဘူး။ဝယ်ဒီကဝယ်ဒီကကျွန်တော်ကဆန်တဖန်လို့နေရာမျိုးကငွေဆက်ကူချင်းထိုးတဲ့အချိန်မှာအတရားတွေလို့သူ့လိုချင်အောင်လုပ်တဲ့ရည်ရည်မျိုးဟိုထုတ်ကြတော့ရှိပါဘူး။ဒါနဲ့ငွေတော်နဲ့ပတ်သက်တဲ့အခြေအနေကြောင့်လို့ဒီ quality ဘိုင်းဆိုင်ရာနဲ့ဟိုလုံလောက်တဲ့အခြေအနေရှိပါတော့ဘုရားသခင်တောင်းရှိရနေတာယူအားလုံးကတောင်းယူလို့လုပ်နေတယ်။
ဆီအာနာတိမ်မီနောက်ပိုင်းဂျာမနီနိုင်ငံမြူးနစ်မြို့အခြေဆိုင် GND ကုမ္ပဏီကပတ်စံထုတ်လုပ်တဲ့ဆက်ကူကုန်ကျန်းတွေကိုမြန်မာနိုင်ငံကိုမရောက်တော့ဘူးလို့2021မတ်လမှာဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်ငွေဆက်ကူထုတ်လုပ်တဲ့ဆက်ကူကုန်ကျန်းကိုနိုင်ငံတချို့ကအစားထိုးပြီးတင်သွင်းနေရတာပါ။လက်ရှိလက်ပတ်သုံးဆွဲနေရတဲ့ငွေဆက်ကူအရွက်ကြီးတွေရဲ့ဆေးရောင်ကြောင့်ငွေဆက်ကူအတုတွေထွက်နေတယ်ဆိုတဲ့သတင်းတွေလည်းထွက်နေတာပါ။မြန်မာနိုင်ငံမှာငွေအတုတန်းတဲ့ချီပြန့်နှံ့နေတာကိုမထိန်းနိုင်တော့ဘူးဆိုတဲ့ဘိုဘန်ရဲ့ထုတ်ပြန်ချက်ပုံစံမျိုးသတင်းမှားလဲလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေခဲ့ပါတယ်။ဘိုဘန်ကတော့ဒီသတင်းတွေဟာဗန်စနစ်ကိုထိခိုက်အောင်လုပ်တဲ့လုပ်ရဖြစ်တယ်လို့ VOE ကိုပြောပါတယ
်။ဟိုဒီနေ့လာရင်ဟာဒီတိုးတက်လာတဲ့အနေအထားရှိတာရဲ့ဒဏ်ရာချက်ကလည်းပတ်သက်ပြီးတော့ဒါကအထက်မောင်းလို့မဲ့ဒီရှိစိတ်နဲ့ဆက်ရည်ပို့ကြည့်ရမယ်။ဒါတို့တည်းကြီးဆက်ရပါတယ်။ဒီမှာကတော့တောင်းတဲ့အပြည့်ရေးကိစ္စကိုလည်းဟာတဲ့သူတတိယပြည်အစိုးရကြီးတော့ရှိတယ်။အဲ့ဒီဒီကောလာကဒီလိုတွေဘာမှအဖြစ်ဖြစ်တဲ့ဘယ်လိုလဲဘာအဲ့ဒါမှမရှိလို့လည်းပြောလို့ရတယ
်အခုလိုငွေဆက်ကူနဲ့ပတ်သက်လို့သတင်းတွေစိုးရိမ်မှုရှိနေတာကြောင့်မြန်မာကျန်းငွေအပေါ်ယုံကြည်မှုပိုနှဲစေတယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ကျန်းငွေအပေါ်ယုံကြည်မှုကျဆင်းတာကတခြားစီးပွားရေးလှုပ်ဆောင်မှုတွေအပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့စီးပွားရေးပညာရှင်ဦးတန်းဆိုးဘောဂဗေဒကပြောပါတယ်
အဲ့တော့ခုကဖြစ်ပြီးမှဆိုတော့ဆင်းရဲသိရတာဖြစ်တယ်ပေါ့ဗျာသူရဲ့ဇန်မာဒီကျန်ငွေပေါ်မှာငွေရစားပုံပါနေမှာငွေထုတ်ရတဲ့ဆိုကျန်ငွေပေါ်မှာဒီစက်ပြရတာလေဒီအေဒီကိစ္စတွေကဟိုဖြစ်လာပါပြီဆိုတော့လူရဲ့ပုံပြီးတော့ကျန်ငွေပေါ်မှာတိုင်ခါလို့အားမဲလာတော့နော်ကျန်ငွေပေါ်မှာယုံကြည်မှုချက်သိနေတယ်ချက်သိနေတယ်ဒီမနက်ကမှခိုင်မာ SSC ကိုလူရဲ့ဟိုမရောတဲ့ဘိုက်ဝယ်ကြတော့မှာဥမာဟိုဒီလိုဝယ်မယ်တိုက်ခန်းလို့ဝယ်မယ်ရွှေဝယ်မယ်ဒေါ်လာဝယ်မယ်ဆိုတော့ဒီလိုမျိုးဖြစ်နေတာကြီးတော့မကောင်းဘူးဗျာဒါကဟိုပေါ်စီမီတာကြီးကတန့်တိရောဘောနော်ဒါကြီးကနောက်တနမှာပါရှိတယ်ဆယ်ရင်းမှာဘလို့အပေါ်စီအင်ပက်တိဖြစ်ရင်သူတွေကြီးတော့ခိုင်ခွဲစာခွဲရမယ်ခိုင်ခွဲရမယ်ဆေးတော့ရမယ်ဘယ်လိုလုပ်ပြင်တာဒီချင်းမချင်းလာကနောက်ဆက်ပြက်ဆက်ကြဒီချိန်မှာရှိနေရဟိုအမှုရေးစီဝါဝင်နောက်ဘလက်မနီဘောဘလက်မနီရတယ်ယူလဲဝင်ဖို့လုပ်နေတာဟိုရှင်နေ3ရက်လောက်ကဖိုက်ဆိုင်နေတဲ့ချိန်မှာဒီကိစ္စပေါ်လာတာ
လိုင်းတရာအထည်ချုပ်လုပ်ငန်းတစ်ခုမှာမတ်လ5ရက်နေ့တုန်းကလစာပေးတဲ့ငွေတွေအခရာတူကျပ်1000တန်ငွေတူအများပြားတွေးခဲ့တာကြောင့်ငွေတူပြဿနာကလူတွေကြားပိုပြီးစိုးရိမ်စရာဖြစ်နေတာပါအရင်ကလည်းမြန်မာအိမ်ကြီးချင်းထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံမှာလည်းမြန်မာကျပ်ငွေအတူအများအများဖမ်းဆီးရမိခဲ့မှုတဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်ခင်ဗျာ